ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ဆောင်ရွက်နေပေမဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကပ်ဆောင်ရွက်ပုံကိုကြည့်ချင်းအဖြစ်ဒီပြဿနာပြည်လဲရေးထက်ပိုမိုရှုပ်ထွေးအောင်လှုပ်ဆောင်နေသလားဆိုတာတန်တရားဖြစ်မိတဲ့အကြောင်းအောက်တိုဘာလ30ရက်နေ့ကကုလသမဂ္ဂမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမြန်မာကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလူ့အခွင့်အရေးကိစ္စတွေကောင်တွယ်ဆောင်ရွက်နေတဲ့တတိယကော်မတီရဲ့82ကြိမ်မြောက်အစည်းအဝေးပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့ရုံးကတန်မှုကြီးဦးရဲမင်းသိန်းကပြောကြားလိုက်တာဖြစ်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေမိမိသဘောဆန္ဒအလျောက်1993ခုနှစ်မှာရရှိထားတဲ့သဘောတူညီချက်နဲ့အညီဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးအတွက်နှစ်နိုင်ငံအာဏာပိုင်တွေအကြားပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းဒါကြောင့်လည်းဒုက္ခသည်တွေနေရပြန်ရေးနဲ့နေဆက်ဒေသလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမကြာသေးခင်ရပ်ပိုင်းအတွင်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အကြောင်းအဲ့ဒီခီးစဉ်အတွင်းနေဇတ်ဆက်ဆံရေးယုံနေဖွင့်လှစ်ရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးပူးပေါင်းဆောင်ရွက်ရေးစတဲ့နိုင်ငံနားလည်မှုစာချုပ်လာနှစ်ခုကိုလည်းလက်မှတ်ရေးထိုးနိုင်ခဲ့ကြောင်းနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်အဖွဲ့ယုံကတန်မှုကြီးဦးရဲမင်းသိန်းကတတိယကော်မတီရှေ့မှာတင်းနစ်လာနေကထွက်ဆိုခဲ့ပါတယ်။ထွက်ပြေးသွားရတဲ့ဒုက္ခသည်တွေပြဿနာပြည်လဲရေးအတွက်နိုင်ငံအစိုးရတွေအကြားအဲ့ဒီလိုပူးပေါင်းဆောင်ရွက်မှုတွေရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မေးခွန်းထုတ်ဆရာရှိနေကြောင်းဦးရဲမင်းသိန်းကပြောပါတယ
် Those such engagements were going on the bilateral front we are quite surprised to witnessing the approach pursued by Bangladesh in the United
နိုင်ငံကြားထိတွေ့ဆက်ဆံမှုတွေရှိနေပေမဲ့လည်းကုလသမဂ္ဂဆွေးနွေးပွဲတွေမှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကပ်ဆောင်ရွက်ပုံတွေအပေါ်ကျွန်တော်တို့အနေနဲ့အားအသင့်စရာတွေ့မြင်ရပါတယ်အဲဒါကြောင့်ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီပြဿနာကိုတကယ်ပြည်လည်လို့တဲ့ဆန္ဒရှိရလားဒါမှမဟုတ်ဒီပြဿနာပို့ပြီးတော့ကြီးထွားလာအောင်လှုပ်ဆောင်နေလားဆိုတဲ့အပေါ်ကျွန်တော်အနေနဲ့မေးခွန်းထုတ်เสียဖြစ်လာပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်လက်ရှိလွတ်တော်နိုင်ငံသားရေးရာကော်မတီဝင်လည်းဖြစ်တဲ့ဒီပူမိုနီကလုံခြုံရေးကောင်စီရဲ့တရားဝင်ဆွေးနွေးမဲ့အစီအစဉ်တွေမှာမြမအရေးထက်သွင်းပြီးဆုံးဖြတ်ချက်ချပေးဖို့အတွင်းရေးမှူးချုပ်အနေနဲ့မြမအရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်လှုပ်ဆောင်ဖို့အထူးအကြံပေးကိုယ်စားလှယ်တူခန့်အပ်ဖို့တတိယကော်မတီမှာOIC Islamic အဖွဲ့ဝင်နိုင်ငံတွေကတင်ပြထားတဲ့အကြံပေးချက်တွေကိုလည်းလိုက်နာဖို့တိုက်တွန်းခဲ့တာတွေအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရမှတာဝန်ရှိကြောင်းကုလသမဂ္ဂမှစီယုံပြောကြားမှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်လို့မြန်မာကိုယ်စားလှယ်ဘက်ကပြန်လည်ခြေပပြောကြားခဲ့တာဖြစ်ပါတယ်။တချင်က East Pakistan အဖြစ်လက်ရှိပါကစ္စတန်နိုင်ငံလက်အောက်မှာတည်ရှိခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လွတ်မြောက်ရေးစစ်ပွဲအပြီးပြည်တွင်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကာလတွေတုန်းကဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံရခိုင်ပြည်ဘက်ကိုဒုက္ခသည်တွေအလုံးအရင်းနဲ့ထွက်ပြေးခဲ့စဉ်ကမြန်မာအစိုးရကကြီးပြူစွာလက်ခံထားတဲ့ကိစ္စကိုလည်းအဲ့ဒီအချိန်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမကြီးအဖြစ်တာဝန်ထမ်းဆောင်နေသူနဲ့ဗြိတိရှတာမကြီးတို့အကြားဆွေးနွေးခဲ့တဲ့ကိစ္စကိုတာမူးကြီးဦးရဲမင်းသိန်းကဥပမာပေးပြီးတင်းနလာနေကတင်ပြဆွေးနွေးခဲ့ပါတယ
် Allow me to draw the committee's attention to the declassified internet minute orAmbassador T.J. O'Brien of the British Embassy in Yangon in
1975. အဲ့ဒီတွေကိုမြန်မာအစိုးရဘက်ကပြန်ပြီးတော့မောင်းထုတ်ပိုင်ခွင့်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာမကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ကာလအတွင်းမြန်မာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုဖိအားပေးလို့ဆောင်ရင်းမပြုတ်ဖို့တာမကြီးကအနှွံ့ညွတ်မြတ်တာရခံခဲ့ပါတယ်မြန်မာအစိုးရဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အခွင့်ကောင်းမယူခဲ့တဲ့အပေါ်ကျေနပ်မိကြောင်းပြောကြားခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်လွတ်မြောက်ရေးစစ်ပွဲဟာ1982ခုနှစ်မတ်လ26ရက်နေ့ကနေဒီဇင်ဘာလ16ရက်နေ့ထိကြာမြင့်ခဲ့တာဖြစ်ပါတယ်အဲ့ဒီလွတ်မြောက်ရေးစစ်ပွဲအပြီးမှာလွတ်လပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအဖြစ်စတင်တည်ရှိလာခဲ့တာပါ။ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့ဆန္ဒမှုဆိုင်ရာအခက်အခဲတွေအပေါ်နိုင်ငံတကာကစိုးရိမ်ပူပန်နေတဲ့အတိုင်းမြန်မာအစိုးရဘက်ကလည်းစိုးရိမ်ပူပန်မှုရှိတာနဲ့အညီဒီကိစ္စပြည်လည်အောင်ဆောင်ရွက်နေကြောင်းလည်းတတိယကော်မတီမှာတာမူးကြီးဦးရဲမင်းသိန်းကတင်ပြဆွေးနွေးခဲ့ပါတယ
်။ We share the concern of the international community on the current humanitarian situation in Rakhine and take it seriously.
လက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေပေါ်မှာနိုင်ငံတကာကစိုးရိမ်ပူပန်တဲ့အတိုင်းမြန်မာအစိုးရကလည်းစိုးရိမ်ပူပန်မှုရှိတာနဲ့အညီဒီကိစ္စကိုအလေးပေးဆောင်ရွက်နေပါတယ်။မြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပြန်လာကြတဲ့လူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးနေရရွှေ့ပြောင်းခံရသူအလုံးအတွက်ပြန်လည်နေရာချထားရေးနဲ့ပြန်လည်ထူထောင်ရေး ရခိုင်ပြည်နယ်အတွင်းရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်ချမှတ်ဆောင်ရွက်ရေးစတဲ့အချက်၃ချက်ကိုမဆိုင်မတွဆောင်ရွက်နေပါတယ်
။ဒီအတော့အတွင်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ခဏအချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ6,900ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကအောက်တိုဘာလ30ရက်နေ့မှာပြောပါတယ်
UN Office for the Coordination of Humanitarian Affairs tell us that the number of Rohingya refugees who have fled Myanmar and arrived in Bangladesh has reached 607,000.
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UN OCHA ရဲ့ပြောကြားချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာ6,900ရှိသွားပြီဖြစ်ပါတယ်။ဒီဒုက္ခသည်ထက်ဝက်ကျော်ဟာမူလကရောက်နေကြတဲ့ဒုက္ခသည်တွေယာယီတဲထိုးပြီးတော့နေထိုင်ကြတဲ့ကုတုပလောင်တိုးချက်ဒေတာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပေးတဲ့မလမကန်ဒေတာတွေမှာနေထိုင်နေကြပါတယ်
။ဒုက္ခသည်တွေအားလုံးအတွက်လိုအပ်တဲ့အကူအညီစုစုပေါင်းရဲ့31ရာခိုင်နှုန်းသာရရှိသေးကြောင်းနဲ့အောက်တိုဘာလ23ရက်နေ့ကကုလသမဂ္ဂစာနာမှုဆိုင်ရာအကူအညီပေးရေးအေဂျင်စီတွေကဥဆောင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်တရက်တာနိုင်ငံတကာရန်ပုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာအလူရှင်တွေကဒေါ်လာတန်း360လူတန်းမှုဂရီကိုတေရထားခဲ့ပြီးဖြစ်ကြောင်းလဲစတီဖန်ဒူဂျာရစ်ကပြောပါတယ်ခင်ဗျာ